လဘနောနိုင်ငံတောင်ပိုင်းကဟစ်ဘိုလာတပ်ခိုက်ရေးသမားတွေနဲ့အစ္စရေးတပ်တို့ကြားကပဋိပက္ခတွေအရှိန်မြင့်ပြီးတော့စစ်ပွဲတရက်ထိဖြစ်မလာအောင်အခိုင်အမာကာကွယ်သွားဖို့ဆုံးဖြတ်ထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကတနင်္လာနေ့မှာပြောပါရယ်အစ္စရေးနဲ့ဟစ်ဘိုလာတို့ရဲ့အခြေအနေဟာစစ်ပွဲတရက်အဖြစ်ဦးတည်သွားနိုင်တာကိုဝန်ကြီးဘလင်ကင်အသိအမှတ်ပြုဝေမယ်လို့အထက်ကပါဝင်ပတ်သက်နေသူတူဦးကမှစစ်ပွဲဖြစ်မှာကိုမလိုလားကြပါဘူးလို့ပြောပါရယ်ဟစ်ဘိုလာတို့ဘက်ကစစ်ဖြစ်ချင်မှာမဟုတ်သလိုအစ္စရေးဘက်ကလည်းလိုအပ်ရင်တိုက်ဖို့စစ်ပွဲတရက်ပြင်ဆင်ထားတာမျိုးရှိကောင်းရှိနိုင်ပေမဲ့သူတို့လည်းစစ်ဖြစ်ချင်မှာမဟုတ်ပါဘူးလို့ Washington အခြေဆိုင် Broken Institute မှာဝန်ကြီး Blinken ကပြောဆိုသွားတာပါစစ်ဖြစ်လာရင်လူအများအပြားသိဆုံးနိုင်တဲ့အတွက် Lebanon ကလည်းစစ်ဖြစ်မှာမဟုတ်တဲ့အပြင် Iran နိုင်ငံကလည်း Hezbollah တို့ကိုဝက်ဖဲချက်တစ်ခုလိုလိုအပ်တဲ့အခါထုတ်သုံးနိုင်အောင်လို့ထိန်းထားခြင်းနဲ့အတွက် Hezbollah လက်နက်ကိုင်အဖွဲ့ပျက်စီးသွားတာမျိုးလိုလားမှာမဟုတ်ဘူးလို့လည်း American နိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ် Iran တို့ကြောထောက်နောက်ခံပေးထားတဲ့ Hezbollah ရဲ့ချိန်ချောင်းမှုတွေကိုကင်တွယ်ဖြစ်ရှင်းနိုင်အောင် Israel ဘက်ကသူ့ရဲ့တပ်ဖွဲ့တွေပုံမခွဲဝေချထားမဲ့လက္ခဏာတွေထွက်လာချိန်မှာပဲဝန်ကြီးပလင်ကင်ရဲ့မက်ဆေ့ချ်ကထွက်လာတာဖြစ်ပါတယ်